မြန်မာနိုင်ငံကရိုဟင်ဂျာမူဆလင်အပေါ်လူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုတွေရှိနေတဲ့အကြောင်းဝေဖန်ရှင်းချတဲ့ဆုံးဖြတ်ချက်တရက်ကိုအမေရိကန်အောက်လွှတ်တော်မှဒီသတင်းပတ်ထဲမှာနှဲခွဲဆုံးဖြတ်ဖို့ရှိနေပါတယ်။အကြံပေးမှုတွေအတွက်တာဝန်ရှိတဲ့မြန်မာစစ်တပ်အပေါ်ပြင်းထန်တဲ့တံဖြတ်ပိတ်ဆို့မှုတွေချမှတ်တာအပါအဝင်လက်ရှိပြဿနာကိုရပ်တန့်ဖို့အမေရိကန်ကွန်ဂရက်စ်လွှတ်တော်ကဘာတွေကြိုးပမ်းဆောင်ရွက်နေကြလဲဆိုတာကို VOA စစ်တော်ဆိုင်ရာသတင်းတောက်ကက်သရင်ဂစ်ဆန်ရဲ့သတင်းကိုမှတ်ခင်ပြီးထပ်စာပြသပေးပါလိမ့်မယ်။
မတရားပြုကျင့်တာဆက်ပြတ်ခံရတာတွေနဲ့အတူလူထောင်ပေါင်းများစွာပုံမှန်လုပ်ရတဲ့အခြေအနေကိုအမေရိကန်လွှတ်တော်မှတူကအခုလိုသုံးလုံးပြောပါတ
ယ်။
လူမျိုးတို့တက်ပြတ်မှုပါပဲလို့ Texas City နဲ့ Republican အောက်လွှတ်တော်အမတ် Will Hart ပြောသွားတာပါ။အောက်လွှတ်တော်နိုင်ငံသားကြီးရာကော်မတီအကထ Advice ကလည်းအခုလိုပြောပါတယ
်။ 600,000 Rohingya people driven from their homes in recent months forced to cross the border.
ကျောင်းဒီလာပိုင်းတွင်ရွှေကြတစ်ခါတည်း6သိန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံလေးကိုရဇက်ဖြတ်ကျော်ထွက်ပြေးခဲ့ကြရပါတယ်။ဂျာနက်ချီတက်ချက်ခံခဲ့ရပြီးတော့ကြေးရွာပေါင်း200ထက်မနည်းမျိုးဖြတ်စည်းခံခဲ့ရပါတယ်။ဒါလို့ရထွက်ပြေးဖို့ကြိုးစားကြတဲ့ဒုက္ခတွေကိုထိခိုက်ပေးကြအောင်လို့ဘင်္ဂလားဒေ့ရှ်နိုင်ငံဆက်မြန်မာနိုင်ငံဘက်ချမ်းမှာမြေမြုပ်မိုင်းတွေကိုလည်းချထားပါသေးတယ်။ရွှေကြတွေအပေါ်မှာမတရားပြုကျင့်တဲ့အကြောင်းတွေတခြားနိုင်ငံဘောဆောင်နဲ့အကြမ်းဖက်တဲ့သတင်းတွေအများကြီးရှိပါတယ်
။ဒီဖြစ်ကကဘာတဝန်းတိုက်ရမှုတွေဖြစ်စေရလို့လည်းအလို့တော်နိုင်ငံသားကြီးရာကော်မတီဥက္ကဋ္ဌအကလစ်ကပြောပါတယ်
။ This is a moral issue and a national security issue.
ဒါကကျင်းဝဆိုင်ရာကိစ္စ၊မြို့သားလုံခြုံရေးနဲ့ဆိုင်တဲ့ကိစ္စပါ။ကမ္ဘာကြီးပေါ်မှာဒီနေရာမှာအဆိုးရွားမှုနဲ့မတည်ငြိမ်မှုတွေကြီးထွားလာတဲ့အခါဘယ်သူ့အတွက်မှလုံခြုံမှုမရှိသေးပါဘူး
။ဒီပြဿနာကိုဖိအားပေးကင်တွယ်ဖို့လွှတ်တော်မှာပါတီယူနီယက်စုံကအခိုင်အမာထောက်ခံချပါလိမ့်မယ်။တမတ်ထရမ့်အဆိုးရွားရဲ့မူဝါဒတွေကဒုက္ခတွေ6သိန်းလောက်ကိုကူညီဖို့အတွက်ကြိုးပမ်းမှုတွေကိုအားမပေးဘူးလို့ဒီမိုကရက်လွှတ်တော်အမတ်ဂျီလီယိုအန်ဂယ်ကပြောပါတယ်
။ This is more than 10 times the number of refugees the administration will allow into the United States this year.
ဒီနေ့ကဟာဒီနေ့အမေရိကန်ပြည်အောင်စုကိုအခြေစနေထိုင်ခွင့်ပြုမယ်။ဒုက္ခတွေအရေးအတွက်ထဲဆယ်စားကျော်ပုံများပါရဲ့။ဒီမိုင်းမှာဆိုးရွားဆုံးကမ္ဘာဒုက္ခတွေအကျပ်ကျဲကြုံနေရတဲ့အချိန်ရွှေပြောင်းနေထိုင်မှုတွေနဲ့ဆိုင်တဲ့ကုလသမဂ္ဂရဲ့ကမ္ဘာလုံးဆိုင်ရာချိုးဖက်မှုတွေမှာအမေရိကန်ပြည်အောင်စုရဲ့ပါဝင်မှုကိုဒီအစိုးရလက်ထက်မှာပဲအဆုံးသတ်ခဲ့တာပါ။ကျွန်တော်တို့အတွက်ဒါသိပ်ရှက်စရာကောင်းပါတယ်။ဒီထက်ပိုပြီးအများကြီးလှုပ်ဆောင်တင်တာပါ။
မြန်မာစစ်တပ်ပေါ်စီးပွားရေးအရပြင်ပထားအရေးကြီးမှုတွေချမှတ်ဖို့အထက်နဲ့အောက်လွှတ်တော်နေရာစုံမှာဥပဒေကြမ်းတွေရှိနေတဲ့အကြောင်းဒီမိုကရက်လွှတ်တော်အမတ်ဂျိုးခလောက်လီကပြောပါတယ
် The United States certainly cannot solve every problem in the world but there are some things that we can and that we must do
အမေရိကန်ပြည်ထောင်စုအနေနဲ့ကမ္ဘာပေါ်ကပြဿနာတိုင်းကိုလိုက်ရှင်းနိုင်မှာမဟုတ်ဘူးဆိုတာကတော့သိကြပါတယ်ဒါပေမဲ့ကျွန်တော်တန်နိုင်တဲ့လုပ်ကိုလုပ်ရမယ့်ကိစ္စတချို့ရှိပါတယ်မြန်မာနိုင်ငံအတွင်းရက်ဆက်ကြမ်းကြုတ်မှုတွေကိုကျူးလွန်နေကြတဲ့တွေပေါ်တံခါးပိတ်ဆို့အရေးယူတာကြီးကျွန်တော်တို့လုပ်ကိုလုပ်ရပါမယ်
။ Republican လက်တော် Messi Chavo ကတော့ဒုက္ခတွေတွေအတွက်အကူအညီတွေပေးသွားဖို့အလေးထားပြောဆိုခဲ့ပါတယ်
။ And the goal here is to get those that have been displaced and in general have gone to Bangladesh.
ဘဝင်းဆုံးကထွက်ပြေးခဲ့ရသူတွေကိုကူညီပေးနိုင်ဖို့ကအဓိကရည်ရွယ်ချက်ပါ။စစ်တပ်ကအိမ်ကြီးအများအပြားကိုမီးရှို့ဖျက်ဆီးပစ်လိုက်ပေမဲ့လည်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ရသူတွေမြန်မာနိုင်ငံကသူတို့နေရစီပြန်နိုင်အောင်လုပ်ပေးရပါမယ်။အဲ့ဒီအခါစီးပွားရေးရပုံမျိုးတိုးတက်အောင်လုပ်ရမယ့်အခြေအနေတွေအများကြီးလိုအပ်ပါလိမ့်မယ်
။အခုကြီးတွေအရေးကြီးလိုအပ်နေတဲ့စတရာကိုကွန်ဂရက်စ်တော်ကနားလည်ထားပါတယ
်။ So much need here and this isn't something you can afford.
အခုကြီးတွေအများကြီးချက်ချင်းလိုအပ်နေတာပါ။ဒါကအချိန်ဆွဲနေလို့မရပါဘူး
။ဒါနဲ့2019ခုနှစ်ကုန်စုံကနေအချိန်အစိုးရဘတ်ဂျက်အသုံးစိနဲ့ပတ်သက်လို့သဘောတူညီချက်ရဖို့လွှတ်တော်ခေါင်းဆောင်ပိုင်းတွေလုံ့ပန်းနေရတာနဲ့အမျှမြမရည်မှုကြံကတော့ရှင်းနေလောက်မှပဲဆက်မနိုင်ခွင့်ရှိပါရဲ့ရှင်။